မြင်းကြံခိုင်နထိုးကြီးမြို့နယ်တဲကလက်ဝဲရွာကိုစစ်တပ်ကလေကြောင်းကနေဘုံကျဲတက်ခိုက်တာကြောင့်နေတချို့ထိခိုက်ပျက်စီးပြီးဒေသခံတအူထိခိုက်ဒဏ်ရာရခဲ့ပါတယ်။လေကြောင်းတက်ခိုက်တာတွေမကြာခဏရှိနေတာကြောင့်လူမှုဘဝတွေပုံမှုထိခိုက်လာနေရတယ်လို့လည်းဆိုကြပါတယ်။နထိုးကြီးမြို့နယ်တဲကအခြေတွေကရန်ကုန်ကပေးပို့ထားတာကိုကိုညံဝဲအောင်ကပြောပြပေးပါဦးဗျာ
။မန္တလေးတိုင်းမြင်းကြံခိုင်နထိုးကြီးမြို့နယ်တဲကလက်ဝဲရွာကိုဇန်နဝါရီ23ရက်ညပိုင်းမှာစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာပါ။နေအိမ်တချို့ပျက်စီးပြီးထိခိုက်ဒဏ်ရာရသူတဦးလည်းရှိခဲ့ပါတယ်။အခုလိုတိုက်ခိုက်မှုတွေကြောင့်ကျေးရွာထဲမှာဆက်နေရတဲ့သူတချို့သာရှိနေတယ်လို့ဒေသခံတွေကပြောပါတယ်။လေကြောင်းတိုက်ခိုက်ခံရတဲ့အခြေအနေနဲ့ပတ်သက်လို့ဒေသခံတဦးကအခုလိုပြောပါတယ
်။နထိုးကြီးမြို့နယ်လက်ဝဲကြီးကညနေ3ခွဲတပိုက်ကနေသူကဟိုပေါ့ကောင်းနေရနေပြီးတော့ပတ်ပြီးတော့သူကအမှသူကပေါ့လေဝဲနေရပြူးဆိုင်နေရတာလေ။ပြူးဆိုင်နေရသူတော့မလီဝဲနေပြီတို့ပြောတော့ပြစ်ချရတယ်နည်းတော့ပြစ်စီသွားနည်းနည်းဒီနေ့ဖြစ်တာကတော့ခဏတိုင်းပဲအဲ့တော့ရွာထဲမှာဒေသခံပြည်သူတွေကနေပြီးတော့အထိတ်လက်ဖြစ်ပြီးတော့ရွာထဲမှာမနေကြတော့ဘူးအခုတော့ဘာပေါ့တော့သူတို့ချက်ပြုတ်စားတောက်တယ်ဆိုတော့ဒီနေ့နေနေဆိုတော့ရွာတော့သူ့အိမ်လေးဒီမှာတော့နည်းနည်းချက်ကမရွာထဲမှာမြင်မအောင်ဘာလို့တော့ချက်ပြုတ်စားပြီးတော့ညအိမ်ဒီလိုဆိုင်ကြီးလေးနဲ့ဒေသခံတွေကအဲ့ဘာပေါ့ဟိုစစ်ချောင်းတဲ့ပုံစံမျိုးနေနေရတာပေါ့ကွာမြေပြင်စစ်ချောင်းတော့မရှိဘူးလင်းရင်လေးရင်လေးအဓိကကြောက်ရတာလင်းရင်လေးကတော့ကျွန်တော်ပြောတဲ့အားကြီးဟောင်းမသားလေးကြောက်လို့တော့ဒီချင်းအားညညကြီးနေစစ်စစ်ချောင်းတဲ့ပုံစံမျိုးနဲ့စားနေရတယ်မှာပြောင်ပြောင်အေးရတယ
်လက်ဝဲရွာဟာအရင်ကလည်းမကြာခဏဆိုသလိုလေးချောင်းကနေဘုံကျဲတိုက်ခိုက်ခံရတာရှိတဲ့အပြင်မြင်းညံမျိုးခမရ15တန်ရင်တွေကနေ120မမလက်နဲ့ကြီးတွေနဲ့ပြစ်ခတ်တာကြောင့်နေအိမ်တွေပျက်စီးမိလောင်ပြီးဒေသခံတွေသေဆုံးတာဒဏ်ရာရရှိတာတွေရှိတာကြောင့်စိုးရင်ပြီးဒေသခံအများပြဘေးလွတ်ရာကိုရွှေပြောင်းနေထိုင်ကြရတာလည်းဖြစ်ပါတယ်။အခုလိုလေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံတွေအတွက်သွားရေးလာရေးနေထိုင်ရေးနဲ့လူမှုစီးပွားရေးဘဝတွေတည်တည်တသာထိခိုက်လာရတယ်လို့ဒေသခံတို့ကလည်းပြောပါတယ
်။စိုးရင်ရတာတော့ကိုယ်စိုးရင်ရတာပေါ့ဗျာ။သွားမှုလာမှုဆိုတာလည်းသွားမှုလာမှုအားခက်ခဲ။ဘယ်တော့သွားကြတော့ဒီကိနောက်ကြောင့်မသားစုတွေရတယ်နောက်ကလေကြောင်းရန်နဲ့ဟိုသွားလာတဲ့ချိန်ကသူကမချအောင်ဆိုတာပြောများသူတို့ကောင်းကင်မှာဖြတ်တန်းနေရသလိုသူချကျင်တော်တွေပါမပါဘုံပါမယ်မပါဘူးဆိုတယ်သူချကျင်တော်တွေချခဲ့တာသလိုအဲ့တော့တပြောများလူမျိုးစီဝါကြီးကတော့အားလုံးကပြက်ပြဲသားပေါ့သွားကျင်တော်လုံးချင်လိုက်အလုပ်ဝတဲ့ချက်ချက်တဲ့နဲ့လုံးစားလို့မရတော့
ဇန်နဝါရီ24ရက်မနက်7နာရီခွဲမှာလဲမိတိလာခရိုင်မလိုင်မြို့နယ်တဲကတရက်ကန်ကြီးွာကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်တာကြောင့်နေအိမ်တလုံးပျက်စီးပြီးဒေသခံတို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။အခုတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။မြင်းကြံခရိုင်တွေကကြေးရွာတွေဖြစ်တဲ့ငဇွန်မြင်းကြံနထိုးတောင်သာမြို့နယ်တွေကို2024ဒီဇင်ဘာလကစလို့စစ်တပ်ကဒေသောင်းကနေဘုံကျဲတိုက်ခိုက်တာတွေအရှိန်မြင့်လှုပ်ဆောင်လာတာလည်းဖြစ်ပါတယ်။ဒီလိုတိုက်ခိုက်တဲ့နေရာမှာ Jet Fighter တွေအပြင်စစ်တပ်လေတီတွေကိုပါပုံမှုပြီးတော့အုံပြုဘုံကျဲတိုက်ခိုက်တာတွေလှုပ်လာတယ်လို့ဒေသခံတွေကပြောကြပါတယ်ခင်ဗျာ